NLD အစိုးရသည်တက်လာတဲ့အချိန်မှာပထမဦးစားပေးဟာငင်းညာရေးကိုဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်။ငင်းညာရေးအတွက်21ရာစုပင်လုံညီလာခံမျိုးကိုအကောင့်ထဲဖော်လိုက်ပါတယ်။ဒါပေမဲ့21ပင်လုံကျင်းပနေတဲ့အချိန်မှာပဲတိုက်ပွဲသံတွေကြားနေရပြီးလာမယ့်ဖေဖော်ဝါရီလကုန်မှာဒုတိယကြိမ်ညီလာခံကိုစမယ်လို့ပြောဆိုနေချိန်မှာတမတော်ဘက်ကလည်းလက်နက်ကင်တွေကိုအမြင့်ဖြတ်ဖို့လုပ်နေသလားလို့ထင်ရလောက်အောင်မြန်မာပြည်မြောက်ပိုင်းမှာတဲကြီးမဲကြီးတိုက်ခိုက်နေပါတယ်။ဒီကိစ္စကိုလက်ခုပ်လက်ဝါးတီးပြီးအားပေးနေသူတွေရှိပေမဲ့ပြည်သူအများစုကတော့စိတ်မသက်မသာဖြစ်နေကြရပါတယ်။အချိန်ထဲမှာပဲရခိုင်ဘက်ကအခြေအနေတွေဟာလည်းအရွှေ့အပြောင်းမြန်မြန်ဆန်ဆန်ပြောင်းလဲလာနေပါတယ်။အောက်တိုဘာလ9ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနောက်ပိုင်းလုံညုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးနဲ့ပတ်သက်ပြီးလက်ညှိုးထိုးဆွတ်ဆွဲမှုတွေမြင်တွေ့လာပါတယ်။မုံတော်မှာအကြမ်းဖက်မှုတွေဖြစ်ပွားတာနဲ့လုံညုံရေးတပ်ဖွဲ့တွေဒေသတွင်းဝင်ရောက်လာပါတယ်။ဒီအတွက်လုတ်တဲ့လုတ်ထိုက်တာကိုလုံနေတာလို့ပြည်သူအများနားလည်ပေမဲ့ပထမပိုင်းမှာလူ1000ကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတယ်ဆိုတဲ့သတင်းတွေဖတ်ပေါ်လာပါတယ်။ဒါကလည်းလုံညုံရေးတပ်ဖွဲ့တွေမဲမဲမြင်ရာကိုပြစ်နေလို့ဖြစ်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူအမျိုးသမီးတွေလည်းမရင်းကျင့်ခံရပါတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပါတယ်။တစ်ချိန်တည်းမှာပဲပြေးသွားတယ်ဆိုတဲ့လူတွေဟာလည်း4000ကျော်ပြီဆိုတဲ့သတင်းထွက်လာပြန်ပါတယ်။အခုနောက်ဆုံးတော့ပြေးသွားသူ6000ကျော်လို့ပြောနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသူတို့ဘက်ကိုပြေးလာသူတွေကိုပြန်ပြီးလက်ခံဖို့ဖိအားပေးနေတယ်လို့မလေးရှားလိုနိုင်ငံမျိုးကလည်းအတန်ကြဲကြဲနဲ့အော်နေပါတယ်။နောက်ပိုင်းမှာ OIC လို Islamic Council ပါပါဝင်လာပြီးဖိအားတွေပေးလာပါတယ်ဒီအခြေအနေမှာပြည်တွင်းကဖိအားတွေလည်းပေါ်ပေါက်လာပါတယ်နိုင်ငံရေးပါတီ15ဘွဲ့ရဲ့ပူတွဲကြီးညာချက်ဆိုတာဇန်နဝါရီလ24ရက်နေ့ကထွက်ပေါ်လာပါတယ်ကြီးညာချက်ထဲမှာအချက်6ချက်ကိုအစိုးရထံမှတောင်းဆိုထားပါတယ်အဓိကကတော့ရခိုင်ပြည်နယ်ကအခြေအနေအပါအဝင်လုံခြုံရေးနဲ့စိုင်းနာတွေကိုကာလုံအဖွဲ့နဲ့တိုင်ပင်ဆောင်ရွက်ဖို့ဆိုတာပါဒီကိစ္စနဲ့ပတ်သက်ပြီးကျန်းခိုင်ဖွံ့ဖြိုးရေးပါတီသတင်းထုတ်ပြန်ရေးအဖွဲ့ကဒေါက်တာဝင်းအောင်ကျော်ပြောတာကတော့
အဲ့လိုမျိုးစူပေါင်းပြီးဝိုင်းပြီးတော့လုပ်လိုက်တာအားတကကျတော့အမှားနေတာပေါ့အခုလိုမျိုးဌာနတစ်ခုတည်းကလုပ်နေတယ်တင်းလေပါတဲ့ပုံကတခုတယောက်ပါပဲဆောင်ရွက်နေတဲ့အစားအလုံးစူပေါင်းပြီးတော့လုပ်မယ်ဒါဆယ်ခုတွေမှလည်းလုံဆောင်ဖို့တဲ့ပေးထားတာဖြစ်တဲ့တဲ့ကြောင့်ဒီပေးထားချက်တွေကိုသုံးသိနေတာပေါ့
ဒီထုတ်ပြန်ချက်အပေါ်မှာ NLD ပါတီဘက်ကပြောတာကတော
့ရောက်ပြီးစုမှုရေးမလုပ်နိုင်ဘူးစူပေါင်းရေးလည်းကြာဖြစ်နေတဲ့အစအကုန်လုံးပါပဲဒီလိုအဆိုးမြင်တဲ့သူကဟုတ်တဲ့ပြညာချက်ပါပဲဒီတဲ့ပို့ဆိုတာကသူတို့ကဒီလိုဖြစ်တဲ့အတွက်ကြောင့်ပေါ့ဗျာဒီလိုကာလုံကိုခေါ်ပြီးမှုကာလုံနဲ့မှဖြစ်မယ်ဆိုတော့ဒီဟာကတရားကိုပဲဥတည်တာပါပဲဒါအချိန်ချင်းကျွန်တော်တို့ကလူစုကိုချပြနေတာပဲကျွန်တော်တို့ကလူစုကိုမတင်မဲ့မြင်မလို့ဘူးဗျာကျွန်တော်တို့အကြက်တဲရှိရင်ရှိတယ်ရှိတဲ့အတိုင်းပဲကျွန်တော်တို့ကဝန်ခံပြီးတော့ပွင့်လင်းမြင်သာစွာနဲ့ပဲကျွန်တော်လုပ်နေတာပဲအဲ့တော့ဒီဟာက NLD နဲ့လူစုနဲ့ကြားကိုသဘောထားကွဲအောင်လူဒီကြညာအောင်လို့ပို့ဆိုတာသူတို့အတွက်သိပြီးတော့မပြစ်နိုင်ဘူး။ဒါတို့ကလည်း NLD နဲ့တက်မလို့နဲ့လည်းဒီသဘော
NLD ပါတီပြန်ကြားရေးဌာနကမုံရွာအောင်ရှင်ပြောပြသွားတာပါ။အလားတူဝေဖန်ရေးဆောင်မရှင်စီသူအောင်မြင့်ကလည်းတောင်းဆိုချက်စာဟာတောင်းဆိုချက်တဲ့ဆွတ်ဆွဲချက်တွေများနေတယ်လို့ပြောပါတယ်
။ဆွတ်ဆွဲချက်တွေကြီးပဲ။အဓိကတော့သူတို့လုံလောက်စာကပထမကြိမ်းလည်းသူတို့ပြောပြီးအမျိုးသားကကွယ်ရေးနဲ့လုံခြုံရေးကောင်စီကိုခေါ်ဖို့ဆိုပြီးတော့မှဒါလည်းအဲ့ဒီသဘောမျိုးပဲအဲ့တော့ဟိုရခိုင်ပြည်နယ်ကိစ္စဆိုရင်အဲသူကဒီမှာဟိုဆွတ်ဆွဲထားတယ်အနောက်ကမှဝေရောက်လာမိနိုင်ငံသားမဟုတ်သူများအများပြပြန်လဲလက်ခံမိတည်င်းများဆိုတာဒါကဘာမှလည်းဟိုအတည်ပြုထားတော့လည်းမရှိဘူးဘာမှလည်းမရှိတဲ့အချက်လက်ပေါ်မှာမူတည်ပြီးတော့မှသူကကြီးညာချက်ထုတ်တဲ့သဘောဖြစ်သွားတယ်လေပြီးတော့ကြီးညာချက်ဆိုတာကမှန်ကန်တဲ့အချက်ဒီပေါ်မှာသူကအခြေပြုရမှာပေါ့ဒီလိုမှမဟုတ်ဘဲနဲ့ဆိုရင်တော့ဆွတ်ဆွဲချက်တွေနဲ့ထုတ်တဲ့ဟိုထုတ်ပြန်ကြညာချက်ဆိုတော့မကောင်းဘူးပေါ့
စီသူအောင်မြင့်ပြောသွားတာပါဒါပေမဲ့ ANP ရခိုင်အမျိုးသားပါတီကတော့ဒီစာမှာသူတို့ပါတီလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့သူတို့နဲ့သဘောထားတိုက်ဆိုင်မှုတော့ရှိတယ်လို့ပြောပါတယ်အဖွဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ပြောပြတာက
ကြည့်တဲ့အတိုင်းပဲဗျကျွန်တော်တို့အမျိုးသားလုံခြုံမှုနဲ့အဓိကဆက်ဆက်တာကရှေ့တန်းမှာကျွန်တော်တို့ရခိုင်လူထုရှိတာပေါ့သူတို့နိုင်ငံသားမူလအခွင့်အရေးဆိုတာကိုမေ့ထားတယ်ဌာနေတိုင်းသားများရဲ့အခွင့်အရေးဆိုတာကိုမေ့ထားတယ်။လာကြံပြီးဆိုတာနဲ့ဘာနဲ့စလဲဆိုရင်ရခိုင်ပြည်နယ်မှာရှိတဲ့နော် community နှစ်ခုဆိုတာနဲ့စလာတယ်။ဆိုအဲ့ဒီလိုချင်းကပ်မှုနဲ့တော့ကျွန်တော်တို့နော်အစိုးရချင်းကပ်မှုနဲ့ကျွန်တော်တို့မတူဘူး။ဒီဘက်15ပါတီဘက်ကဟိုသုံးသပ်ပုံလေးတွေကနော်ကျွန်တော်တို့နဲ့တော့ တပိုးရာတိုက်ဆိုင်မှုတွေရှိပါတ
ယ်။တစ်ဆက်တည်းမောင်းနှောပြဿနာကိုပြည်တော်စုပြဿနာအဖြစ်နဲ့မြင်ဖို့လိုအပ်တယ်လို့ဆိုပါတယ်
။အဲ့တော့အစိုးရဟာလီလီမမာလေးနဲ့နော်မြို့သားကျိုးစီပေါ်နဲ့မြို့သားလုံခြုံမှုကိုလူခွင့်ရထပို့ပြီးရှင်းတန်းတင်တယ်ဘလို့နိုင်ငံဒေသလုံခြုံမှုရှင်အောင်လုပ်တင်တယ်လေ။ခြံစည်းဟုတ်ကတာကဆက်ဝန်ထမ်းတွေနေကြားဆောင်တဲ့ဝန်ထမ်းတွေကိုတာဝန်လုပ်ပိုင်ခွင့်အပြည့်အဝဥပဒေအရအနှင်းထားဖို့လိုပါဦးမယ်။တို့မောင်တို့ဒေတာဟာရခိုင်ပြဿနာမဟုတ်ဘူးပြည်တော်စုပြဿနာဆိုရဲအမြင်လေးကိုရှေ့ကိုယူပြီးမှနော်ဘလို့ဖြစ်ရှင်းရင်ကောင်းမလဲဆိုရဲတိုင်းသားအားလုံးရဲ့အမြင်သူသဖြင့်ရှေ့တန်းမှာရှိတဲ့ရခိုင်တို့ရဲ့အမြင်ရခိုင်မျိုးသားပါတီရဲ့သဘောထားလေးတွေကိုအုပ်ချုပ်တဲ့နော်ဒေတာဆိုင်ရာအစိုးရပြည်တော်စုအစိုးရကနော်ညှိနှိုင်းတိုင်ပင်မှုကတော့လုပ်တည်နေကြအခုကတော့ကိုယ့်ဟာကိုယ်လုပ်နိုင်တယ်ဆိုတဲ့သဘောနဲ့သွားတဲ့အခါမှာကျွန်တော်တို့ကတော့ဘာမှမဝေဖန်လို့ပါဘူးကျွန်တော်တို့ကရည်တည်ချက်ကိုတော့အမြင်နဲ့ထုတ်ပြပါတယ်
ဒေါက်တာအေးမောင်ပြောပြသွားတာပါလက်ရှိမှာထင်ရှားနေတာကတော့အစိုးရအသက်မှာဘက်ပေါင်းစုံဖိအားပေးတာတွေခံနေရပြီးဒီဖိအားတွေကိုတွန်းလှန်ဖို့အင်ပြည့်အားပြည့်မှရှိရလားဆိုတော့တန်တရားတွေလည်းဝင်လာနေစေပါတယ်တကယ်ကပြောင်းလဲခြင်းမရှိသေးတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြဿနာအားလုံးရဲ့အဖြစ်ဖြစ်တယ်လို့ယူဆနေကြသူတွေအများအပြားရှိကြပါတယ်ခင်ဗျာ